ကရင်ပြည်နယ်အတွင်းက KNU တပ်မ9ထိန်းချုပ်ရာဖားပုံခရိုင်ထဲမှာစစ်ကောင်စီရဲ့အရေးပါတဲ့နောက်ဆုံးလက်ကျန်စခန်းကြီးဖြစ်တဲ့ဖားပုံဘျူဟာစခန်းကို KNL PDF အပအဝင်ပူးပေါင်းတပ်တွေကလာနေချီပြီးတိုက်ခိုက်နေရမှာအခုခါမှာတော့ဒီစခန်းကဝိုင်းဝန်းပိတ်ဆို့မှုတွေကိုခံနေရပါတယ်။နှစ်ပေါင်း30ကျော်ကတိစောက်ထားခဲ့တဲ့ခေါဖို့စခန်းကိုအောက်တိုဘာလ28ရက်နေ့ကလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်မှာဖားပုံဘျူဟာစခန်းအတွက်လုံခြုံမှုတွေအားနည်းလာစေခဲ့ပါတယ်။အခုအခါမှာတော့စစ်ကောင်စီရဲ့ဖားပုံဘျူဟာအတွင်းကအမျိုးသမီးနဲ့ကလေးတငယ်တွေတက်မိသားစုတွေကိုအကာအကွယ်ယူပြီးတောင့်ခံထားတယ်ဆိုပြီးပူပေါင်းတပ်ဖွဲ့ဘက်ကအခုလိုပြောပါတယ
်ဘျူဟာကိုမသိခင်မှာခေါဘုတ်ကိုအရင်သိနေတာအခုဘျူဟာကိုအခုတိုက်နေပြီဆိုတော့အဲဆိုလို့အချိန်မှာအဲသူတို့အမှရှိနေတဲ့တက်မိသားစုတွေကလေးတွေအမျိုးသမီးတွေကိုရှိရနေတိုင်းကလိုပုံစံထားပြီးတော့ဗျညက်မခံတဲ့ပုံမှာရှိဖားပုံဘျူဟာဘျူဟာကဟိုပြောနေပြောနေတာကဗျာဟိုတကူကောင်းဆန်တယ်လည်းပြောအောင်ပါတော့သူတို့ရဲ့တက်မိသားစုတွေကမငဲ့ချာတော့ဗျဒီဘက်ကအချိန်ရင်လဲဖို့ပြည်တယ်ရှေ့မှာလည်းချင်းချင်းဟိုသူတို့ကြမ်းနိုင်အောင်တဲ့အနေထားနဲ့လှုပ်တော့ခဲ့တယ်អော်ခဲ့ရတယ်ရှိတယ်ဒီကဗျာလက်ရှိဘျူဟာမှုကကျွန်တော်စိုးရဲ့အနေထားမှာရှိတယ်ဒါပြောချင်တာလက်ရှိဘျူဟာမှုရဲ့မိုက်ကန်မှုကြောင့်တက်မိသားစုတွေနဲ့အခြားလူတွေကစတိရတာများတယ်ပေါ့အဲ့ဒီအနေပေါ်မှာထပ်ပြေးလို့လည်းမရဘူးရှင်ကအလုပ်ဖြစ်နေတာဆိုတော့ပြောချင်တာကဒီကောင်တွေကနောက်ဆုံးအချိန်ထိတောက်ခံမယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့နော်ဒါကစောစောကပြောတဲ့အမျိုးသမီးနဲ့ကလေးတွေကိုဒိုင်းကပုံစံမျိုးနဲ့ထားပြီးတော့မှအပြန်ခုခံရတဲ့ပုံစံမှာရှိရပါတော့
ဖားပုံခရိုင်နဲ့တန်လွင်မြစ်တလျှောက်ကစစ်တပ်ရဲ့စခန်းအကုန်နီးပါးကိုပူးပေါင်းတပ်တွေဘက်ကသိမ်းပိုက်ထားတာဖြစ်တယ်လို့အခုနောက်ဆုံးလက်ကျန်ဖြစ်တဲ့စခန်းကြီးဖြစ်တဲ့ဖားပုံဘျူဟာစခန်းကအရေးပါတဲ့စခန်းဖြစ်ပြီးဒီစခန်းကျသွားရင်တော့ဖားပုံမျိုးတစ်ခုလုံးကိုအလုံးစုံပူးပေါင်းတပ်တွေဘက်ကရရှိသွားမှာဖြစ်တယ်လို့လည်းပြောပါဗျာ။ဖား
ပုံအလုံးစုံရပြီကြားပြောမှသိတယ်။လက်ရှိကဖားပုံမျိုးတွေကိုပဲထိရောက်နိုင်တဲ့အခြေအနေပဲရှိသေးတာဘျူဟာမရသေးဘူး။ဘယ်ဖားပုံဘျူဟာကဖားပုံမှာအရေးကြီးတဲ့ဟိုအစိတ်ပိုင်းတစ်ခုပဲပြောချင်တာအဲဘျူဟာကိုရပြီဆိုလို့ရှိရင်ဖာမွန်ကျွန်တော်တို့ကအကုန်ကားအားနဲ့တူတူပဲပေါ့နော်လက်ရှိချင်းနေရဖာမွန်ဘျူဟာကတောက်ခံထားတာပြောချင်တာအဲ့လိုဖြစ်တယ်
KNU တပ်မ9ထိန်းချုပ်နယ်မြေထဲမှာအောက်တိုဘာလအတွင်းတိုက်ပွဲပေါင်း160ကျော်ဖြစ်ခဲ့ပြီး1962ခုနှစ်ကတီထောင်ထားတဲ့ခေါဖုတ်စခန်းကိုလည်းပူးပေါင်းတပ်တွေဘက်ကသိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်လက်နက်အများအပြားသိမ်းဆီးနိုင်ခဲ့တယ်လို့စစ်သုံးဘက်20နီးပါးကိုလည်းဖမ်းဆီးနိုင်ခဲ့ပါတယ်ရှင်။